ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲအပင်တစ်ပင်ရဲ့တတမ်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂယုဆရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂယုဆိုင်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ယုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းချင်တာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့ရက်ပိုင်းကကြည့်ကြရတဲ့ဘောလုံးပွဲတစ်ခုရဲ့ဗီဒီယိုဖိုင်အကြောင်းဆက်ဆက်ရင်းနဲ့လူငယ်တွေကိုဆွေးနွေးပြောပြချင်တာပါဒီလိုပါဘောလုံးပွဲတစ်ခုမှာဒိုင်လူကြီးကိုကစားသမားကပြန်ပြီးတော့ထိုးကျိတ်ဖို့ကြိုးပမ်းရင်းနဲ့သူအနီကပ်ပြပြီးတော့အထုတ်ခံလိုက်ရတယ်ပြီးတော့ပွဲပေါင်းများစွာအပယ်ခံလိုက်ရတာကိုတွေ့လိုက်ရတာပါအဲ့ဒါနဲ့ဆက်ဆက်ပြီးတော့ကျွန်တော်ဖြတ်ခနဲ့သတိရပါတယ်အမေရိကန်ပြည်ထောင်စုကိုတစ်ခေါက်ရောက်ဘူးတဲ့အချိန်မှာအရက်ဆိုင်ခေါ်မလားဘီယာဆိုင်ခေါ်မလားဗျာအဲ့ဒီမှာအာဖရိကသားနှစ်ယောက်ကအချင်းများကြပါတယ်အဲ့ဒီမှာတယောက်နဲ့တယောက်ထရက်လိုက်ကြပြီးတော့သူတို့နှစ်ယောက်ရန်ဆောင်ကြပါတော့တယ်အဲ့တော့ကျွန်တော်တို့ကအမေရိကန်ကောင်းပွန်ကားတွေထိုးကျိတ်ကားတွေတနက်ပြစ်ကားတွေကြည့်နေကြလို့ဆိုတော့ပွဲကြီးပွဲကောင်းကြည့်ရပြီလို့ယုံကြည်လိုက်ပါတော့တယ်အဲ့ဒီနှစ်ယောက်ထလာပြီးတော့သူတို့အဲ့ဒီအရက်ဘားကောင်တာရှေ့မှာရက်လိုက်ပြီးတော့တယောက်နဲ့တယောက်ခေါင်းချင်းဆိုင်ပြီးတော့ခေါင်းချင်းပုတ်နေတာကိုစတွေ့ရပါတယ်အဲ့တော့ဘယ်အချက်ထထိုးလိုက်မလဲလို့စောင့်နေတာနောက်ဆုံးစောင့်နေတူတူသာပြင်းသွားတယ်သူတို့နှစ်ယောက်ကတော့လက်သီးတစ်ချက်မှမထိုးလိုက်ပါဘူးနောက်ဆုံးတော့စိတ်တွေလျှော့လိုက်ကြပြီးတော့သူတို့ကိုလန်းကိုသွားကြပါတယ်ဘာကြောင့်လဲလို့ကျွန်တော်တို့မေးကြည့်တဲ့အခါမှာတော့သူတို့နိုင်ငံမှာစပြီးတော့ထိုးကျိတ်လိုက်တဲ့လူဟာတေချာပေါက်အဖမ်းဆီးခံရမယ်အ ਨੇ ဆုံးအချုပ်နှောင်ခံရမယ်တိတိကျကျပို့ပြီးတော့တိတိကျကျပြောရမယ်ဆိုတော့ရဲမှတ်တမ်းထဲမှာပါသွားမယ်ပေါ့သူထောင်ထဲတည်းလေးရောက်သွားနိုင်တယ်အဲ့ဒီတော့သူတို့စီမှာစိတ်ကိုထိမ့်ချုပ်ဖို့အတွက်သူတို့ဟာရဲရဲလူစိုးမှတ်တမ်းတွေကိုဝင်မာဆိုးတဲ့အတွက်ကြောင့်သူတို့ရဲ့ဒေါသများကိုသူတို့ထိမ့်သိမ့်နိုင်ခဲ့တယ်ခုနလိုယောက်ျားချင်းရွယ်လူချင်းမလျှော့ဘူးဆိုတဲ့စိတ်ကိုတော့သူတို့ခေါင်းချင်းခွေနေတာနဲ့ပဲပေါ်ပြခဲ့ကြပါတယ်အဲ့တော့ကျွန်တော်တွေးမိတာတွေပါကျွန်တော်တို့ငငယ်တုန်းကဆိုရင်ရက်ကွက်ဘောလုံးပွဲတွေရှိပါတယ်အဲ့ဒီမှာရံမဖြစ်တဲ့ပွဲဆိုတာမရှိသလောက်ပဲအ ਨੇ ဆုံးတော့ရှုံးတဲ့ဘက်ကစပြီးတော့အဲ့ဒါဒိုင်လူကြီးကိုသူ့မို့တစ်ဖက်ကစားသမားကိုဖြစ်ဖြစ်အတလွတ်ရိုက်ကြကံကြနဲ့ဟိုဘက်ဒီဘက်ပိရိတ်တ်တွေရိုက်ကြပြစ်ကြခတ်ကြပါတယ်ဩဘောလုံးပွဲဆိုတာရက်ကွက်ဘောလုံးပွဲတွေကအဲ့ဒီတုန်းကသွားကြတဲ့ကောရေချက်ရှိရှိလေးကွာတွေဒုတ်တွေအုတ်ခဲတွေထည့်သွားကြတာကိုဘာဖြစ်လို့လဲဆိုတော့ရံဖြစ်မယ်ဖြစ်ရင်ကိုကနေပြီးတော့လက်ဥအောင်စော်မယ်ဆိုတဲ့အတွေးတွေတကယ်ကိုရှိခဲ့ကြတာကိုအဲ့ဒီတော့လောကကြီးလူအဖွဲ့အစည်းကြီးတွေကိုဘာတွေနဲ့ထိန်းချုပ်ထားသလဲပြန်စဉ်းစားကြည့်တဲ့အခါပေါ့နော်ကျွန်တော်ထောင်ထဲမှာနှစ်အတော်ကြာနေခဲ့ပြီးတော့နေ့စဉ်ထောင်ထဲဝင်လာကြတဲ့လူငယ်တွေကိုကျွန်တော်သတိထားကြည့်မိပါတယ်အဲ့ဒါတွေကမေးလိုက်ရင်အဲ့ဒီလိုရိုက်မှုရံဖြစ်မှုဟာအပြင်းထန်တာကျင်စင်မှုကိုရင်းကချွင်းစင်မှုစသဖြင့်ပေါ့လေလွယ်လွယ်နဲ့ရံဖြစ်ကြပြီးတော့လွယ်လွယ်နဲ့လက်တွေပါကြတဲ့အမှုတွေအင်မတန်များပါတယ်အဲ့ဒါကိုပဲရဲအင်မတန်ကြိုက်တဲ့အမှုလို့လည်းပြောကြတာပေါ့လေနောက်ကရလူကြီးမိဘတွေကလိုက်ကြဩကျွန်တော်တို့အရွယ်အစားကြီးတဲ့လူတွေကအနိုင်ယူသွားကြသက်ဆိုင်ရာသူတို့ရဲ့လူငယ်တွေသားသမီးတွေကိုအဲ့ဒီအချုပ်ထဲဒါမှမဟုတ်ထောင်ထဲကနေပြန်ဆွဲထုတ်ဖို့အဲ့ဒီအမှုကိုဖျောက်ဖျက်ဖို့ဒါမှမဟုတ်အနိုင်ယူဖို့အဲ့လိုကြိုးစားကြမှာကိုပြောချင်တာတော့နောက်ခံအတိုင်းအဝိုင်းကလည်းအဲ့ဒီလူငယ်တွေလွယ်လွယ်နဲ့ရံဖြစ်တာရံကားတာတွေကိုအားပေးနေတယ်လို့ပဲသူတို့ကိုပါတရားခံစည်းနဲ့ထည့်ရမလို့ဖြစ်နေတာပါအဲ့တော့ကျွန်တော်တို့လူခွဲစည်းကနှစ်မျိုးတော့ရှိမှာပေါ့အ ਨੇ ဆုံးဘာလဲဆိုတော့အဲ့ဒီလိုလူတွေထစ်ခနဲရှိရင်လက်နဲ့ဖြည့်ရှင်းမယ်ခိုက်ရန်ဖြစ်ပွားပြီးတော့အမုန်းတရားနဲ့ဖြည့်ရှင်းမယ်ဆိုတာနဲ့အသိဉာဏ်နဲ့ထိန်းကွပ်မယ်ဆိုတာနှစ်မျိုးရှိကြမှာပေါ့အ ਨੇ ဆုံးတော့ပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်မယ်လုံခြုံမှုကင်းမယ်လို့ခံစားရမယ်ဆိုတာမျိုးကိုမတွေးမိတဲ့သူတွေကတော့အမတန်ရံဖြစ်လွယ်တဲ့လူအဖွဲ့စည်းပေါ့တကယ်တော့လူဘဝတက်လန်းနဲ့ပါဆိုင်နေတယ်ဆိုတာကိုမတွေးမိတာလည်းပါပါလိမ့်မယ်ဒါမှမဟုတ်ရင်အဲ့ဒီနိုင်ငံရဲ့အဲ့ဒီနယ်မြေတွေရဲ့ခေတ်စနစ်ကိုကအဲ့ဒီလိုလွယ်လွယ်နဲ့တတ်ကြဖြတ်ကြရိုက်နှက်ကြတာတွေကိုခွင့်ပြုထားတဲ့သဘောရှိမှာပေါ့ပြန်စဉ်းစားကြည့်ပါကဘာကြီးမှာတကယ် professional ဘောလုံးသမားလို့ခေါ်တဲ့ဘဝနဲ့ရင်းရတဲ့ကစားသမားတွေကဘယ်တော့မှကိုင်းနဲ့မှလက်သီးနဲ့မထိုးပါဘူးဒိုင်လူကြီးဆုံးဖြတ်ချက်ဘလောက်မှမှတစ်ဖက်ကဘလောက်လွန်လွန်အလွန်ဆုံးကစားသမားအချင်းချင်းရမတ်ကိုခေါင်းနဲ့စောင့်တိုက်လိုက်တာအပြင်ကိုမပိုတော့ပါဘူးဒါတော့မှအဲ့ဒါဟာအနီကပ်ပြပြီးတော့အထုတ်ခံရတဲ့ပွဲတွေကျွန်တော်တို့အမြဲတွေ့နေရပါတယ်ဆိုလိုတာကတော့ပါလေလူတယောက်ရဲ့ဘဝနဲ့ပါရင်းပြီးတော့အရေးကြီးတယ်လူဖွဲ့စည်းကခွင့်မလွတ်ဘူးလို့သူနားလည်လာလို့ရှိရင်အဲ့ဒါကိုစင်ញင်ကြပါတော့တယ်လွယ်လွယ်နဲ့လက်တချီတွေမပါကြတော့ပါဘူးဒိုင်လူကြီးဘလောက်မှမှသူ့အဆုံးဖြတ်ကိုအားကစားကိုချစ်တဲ့စိတ်နဲ့လက်ခံပေးတာမျိုးကိုကျွန်တော်တို့တွေ့နေရပါတယ်အဲ့တော့လူဖွဲ့စည်းဟာနိုင်ငံတစ်ခုဟာလူငယ်တွေရဲ့ဘဝတလန်းအတွက်ဘယ်အရာတွေကထိကိုက်နိုင်မယ်ဆိုတာကိုတကယ်ညွှန်ပြပေးနိုင်ပါရဲ့လားလူငယ်တွေစိတ်အလိုလိုက်အောင်အဲ့လိုအမုန်းတရားတွေနဲ့တိုက်ခိုက်ခြင်း င်အောင်မြှောက်ပေးနေကြလားဆိုတာကိုတော့ကျွန်တော်တို့ပြန်ပြီးတော့တွေးကြရအောင်ပါ။